ဘူဒီတော်နဲ့မောင်တော်မြောက်ပိုင်းကနေသက်လျှောက်မှာလှူရှားနေတဲ့အာစာကျန်းဖတ်ဖွဲ့ရင်းနဲ့ဆက်ဆက်လှူရှားသူတွေကိုရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကဒီအပိုင်းတွင်ပိတ်ဆို့ဖမ်းဆီးတာတွေလှုပ်ဆောင်နေတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ပြောခွင့်ရခိုင်သူခါကပြောပါတယ
်ကျန်းဖတ်အဖွဲ့စည်းတွေနဲ့ဟိုဆက်ဆက်လှူရှားနေတဲ့ရာဇဝကိုင်းတချို့ကိုဟိုဖမ်းဆီးနိုင်ဖို့အတွက်ဒီအရခပြည်သူအစိုးရရဲ့ဒီပြည်သူလုံခြုံရေးတပ်ဖွဲ့တွေကဒီဒေသခံပြည်သူတွေနဲ့ပူပေါင်းပြီးတော့မှဒီကြေးရွာတချို့ကိုပိုက်ဆိုးရှာဖွေစစ်ဆေးမှုတွေလုပ်နေတာရှိတယ်ဗျ။ဟိုဒီရာဇဝအတိုင်းတွေနဲ့ဒီမပတ်သက်တဲ့ဟိုဒေသခံပြည်သူတွေအတွက်ကတော့ဟိုဘာမှစိုးရင်ကြတော့မရှိဘူးဗျ
။လက်ရှိမှာတော့အကြမ်းဖက်အဖွဲ့ဝင်တချို့ဖမ်းဆီးထားတာရှိပေမဲ့တိတိကျကျမသိရသေးဘူးလို့ခိုင်ဒုခကဆက်ပြောပါတယ
်။ဒီကြေးမှာဒီရာဇဝအတိုင်းကလူတချို့ကိုဟိုဖမ်းဆီးထိန်းသိမ်းတာတွေရှိနိုင်ပါတယ်။ဟိုဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘယ်နှယောက်ဖမ်းဆီးထားပြီလဲ။ဆိုတဲ့အသေးစိတ်အချက်လက်တွေကတော့ကျွန်တော်စီကတော့အခုချိန်ထိမရောက်လာသေးဘူ
းစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းစစ်ကောင်စီနဲ့အေအေဖွဲ့တို့ကြားအပြစ်ရထားခြင်းအာစာအကြမ်းဖက်အဖွဲ့ရဲ့လှုပ်ရှားမှုတွေပိုဆိတ်လာတာဖြစ်ပါတယ်အထူးသဖြင့်အာစာအကြမ်းဖက်အဖွဲ့ဝင်တွေဟာမွတ်စလင်တွေနေထိုင်တဲ့ကျေးရွာအနီးအနားတွေမှာအကြမ်းဖက်လှုပ်ရက်တွေလှုပ်ဆောင်လေးရှိပြီးတော့ဒေသခံတွေကိုတပ်ဖြတ်တာပြန်ပြေးဆွဲတာလူရက်တာတွေဇက်တိုက်ဆူလိုလှုပ်ဆောင်လာတာဖြစ်ပါတယ်အခုလိုအကြမ်းဖက်လုပ်ရတဲ့ပေါ်လာတာကြောင့်ဘူဒီတောင်နဲ့မောင်တော်မြောက်ပိုင်းမှာနေထိုင်နေတဲ့ဒေသခံတွေကြားစိုးရိမ်စိတ်တွေလည်းပိုမြင့်တက်လာနေပါတယ်အထူးသဖြင့်တော့အာစာအကြမ်းဖက်ဖွဲ့တွေရဲ့အကြမ်းဖက်လုပ်ရတဲ့ကိုမွတ်စလင်တွေကပိုခံစားနေရတယ်လို့မောင်တော်ဒေသခံမွတ်စလင်တဦးကပြောပါတယ
်ရခိုင်တိုင်းကနေရတော့ဆက်ဆက်ဆက်ဆက်ဒီလိုပေါ်တဲ့နေရာမှာတော့စိုးရိမ်နေသူတို့ကတန်ရလို့ထွက်လာတယ်နောက်ပြီးတော့ညတော့အပြင်ဒီအာစာကရခိုင်ရောတက်မှာအနေဦးပြဘူရင်းရီတို့ကိုအားရတဲ့မှာနေတာတော့ရှိရပါတော့စံတော်နဲ့နည်းနည်းဝီးတဲ့နေရခုကအဲ့ဒီရသေးတော်မှာသုံးသွားတဲ့ကိစ္စတွေအပေါ်မှာလည်းဒီမတင်းတင်းစက်ပြက်ခံလိုက်ရတယ်ဆိုတော့ဆရာမလေးကိစ္စပေါ့နော်အဲ့ဒီအတွက်လည်းအခုဒေတာကံနော်တနည်းအားနေတနည်းအားသွားတဲ့ကျောင်းဒီပညာရေးဝန်ထမ်းတို့တခြားဝန်ထမ်းတို့မြို့သူတွေကဒီမြို့သူတွေဆရာမလေးကလည်းဆိုရင်ပေါ်လာတော့
ဒါပြင်မောင်တော်မြောက်ပိုင်းမှာစစ်ကောင်စီစစ်ဆေးဂိတ်တွေလည်းအရင်ထက်တိုးမြင့်ချထားသလိုစစ်ဆေးမှုတွေလည်းတင်းကျပ်နေတာကြောင့်နှစ်ဖက်တင်းမာမှုတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြတာပါ။ရခိုင်လက်နက်ကိုင်အေအဖွဲ့ကတော့အကြမ်းဖက်သမားတွေရဲ့လုပ်ရက်တွေကိုအနီးကပ်စောင့်ကြည့်နေသလိုဖမ်းဆီးတာတွေလည်းလှုပ်ဆောင်နေတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်စိတ်မလွန်ဖို့သတိပေးထားပါရခင်ဗျာ။